ကျင်းပပြုလုပ်အပ်တဲ့ပရမအရှင်မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပွဲမှာခဏိအလုံးပေတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတော်မှာဘုရားရှင်ကရောမြတ်ကြီးတာဝတိပြုမှုစေတဝန်ကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္စသက္ကရာဂามိမဉ္စအနာဂามိမဉ္စရဟတာမဉ္စများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္စများယနေ့ကြပါစေသက္ကရာဂามိမဉ္စများယနေ့ကြပါစေအနာဂามိမဉ္စများယနေ့ကြပါစေအရဟတာမဉ္စများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးကတရားရှုမှတ်တဲ့နေရာမှာတတိပဌာန်ကိန်းဖို့လိုအပ်တယ်။တတိပဌာန်ကိုရှင်းခံပြီးတော့တရားရှုမှတ်ဖို့ဘုရားရှင်ကရောမြတ်ကြီးကဟောကြားတော်မူခဲ့ပါတယ်။တတိပဌာန်ဆိုတာ၄မျိုးရှိတယ်ကာယ ानु ပသနာတတိပဋ္ဌာဝေရဏ ानु ပသနာတတိပဋ္ဌာစိတ် ानु ပသနာတတိပဋ္ဌာဓမ္မ ानु ပသနာတတိပဋ္ဌာလို့တတိပဋ္ဌာ၄မျိုးရှိတယ်တတိပဋ္ဌာရဲ့ဆိုလိုချက်ကတော့တတိကိန်းဖို့ဖြစ်ပါတယ်ဘယ်အပေါ်မှာတတိကိန်းထားရမလဲခန္ဓာအပေါ်မှာတတိကိန်းထားခန္ဓာကဘယ်နှပါးရှိတော့၅ပါးရှိတယ်အဲ့ဒီ၅ပါးကရူပခန္ဓာဝေရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလို့ခန္ဓာ၅ပါးဖြစ်တယ်။အဲ့ဒီခန္ဓာ၅ပါးကိုမာသရိပ္ပဏသုတ်တံပါဠိတော်ကြီးမှာသိညာခန္ဓာနဲ့သင်္ခါရခန္ဓာကိုဓမ္မအနေနဲ့ပေါင်းပြီးတော့ဓမ္မနုပသနာအထက်မှာထည့်သွင်းပြထားပါတယ်။ဒါကြောင့်မလို့သိညာခန္ဓာနဲ့သင်္ခါရခန္ဓာတိကျဟောမထားပါဘူး။တိကျဟောထားတာကရူပခန္ဓာရဲ့ဝေဒနာခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ဒါကိုနာမည်ပေါ်ပြီးတော့တိကျဟောပြထားပါတယ်အဲဒါကြောင့်ဝိပဿနာရှုမဲ့ယောဂီပုဂ္ဂိုလ်များသည်တိညာခန္ဓာနဲ့သင်္ခါရခန္ဓာကိုတိကျရှုစရာမလိုဘူးလို့အကျဉ်းမြင်ဒီလိုမှတ်ထားလိုက်ပါဒီတော့နံပါတ်1ရုပ်ဆိုတဲ့ရူပခန္ဓာကိုရှုမယ်နံပါတ်၄ကဝရဏခန္ဓာကိုရှုမယ်။နံပါတ်၃ကစိတ်ဆိုတဲ့ဝိညာဉ်ခန္ဓာကိုရှုမယ်။နောက်တစ်ခါနံပါတ်၄ကျတော့ခန္ဓာ၅ပါးအပေါင်းဖြစ်တဲ့ဓမ္မတရားတွေကိုရှုမယ်။အားလုံးပေါင်းလိုက်တော့ရှုပုံရှုနည်း၄မျိုး။ဒါကြောင့်ဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်သည်အရှုခံတရားကိုလည်းသိရတယ်။အရှုဉာဏ်ကိုလည်းသိရတယ်။ရှုပုံရှုနည်းကိုလည်းသိရတယ်အရှုခံကခန္ဓာ၅ပါးခန္ဓာ၅ပါးကိုသတိပဋ္ဌာန်အနည်းနဲ့ခွဲကြည့်လိုက်တော့၄မျိုးရုပ်ဆိုတဲ့ရူပခန္ဓာက1မျိုးဝေဒနာဆိုတဲ့ဝေဒနာခန္ဓာက1မျိုးစိတ်ဆိုတဲ့ဝိညာဉ်ခန္ဓာက1မျိုးအပေါင်းဖြစ်တဲ့ခန္ဓာ၅ပါးကိုဓမ္မအတ္တန္တရာနဲ့ရှုလိုက်တာက1မျိုးအလုံးပေါင်းလိုက်တော့အရှုခံသည်ခန္ဓာအနေနဲ့ပြောရင်၅ပါးအုပ်စုအနေနဲ့ပြောရင်၄ပါးဒါအရှုခံတရားပါပဲဒါကိုသိဖို့လိုပါတယ်နောက်တစ်ခါအရှုဉာဏ်ဆိုတာဘာပြောတာလဲလို့မေးရင်မဂ်ကင်တရားကိုပြောတာပါအရှုဉာဏ်ဆိုတာကမဂ်ကင်တရားမဂ်ကင်ဘယ်နှပါးရှိသလဲ၈ပါးရှိတယ်အဲ့ဒီ၈ပါးထဲမှာသိက္ခာအနေနဲ့ခွဲကြည့်လိုက်ရင်သီလမဂ်ကင်၃ပါးတမာတိမဂ်ကင်၃ပါးပညာမဂ်ကင်၂ပါးအာလုံပေါင်းလိုက်တော့မဂ်ကင်၅ပါးဖြစ်ပါတယ်သီလမဂ်ကင်၃ပါးဆိုတာကတမာဝါစာတမာကမန္တတမာအာဇီဝဖြစ်ပါတယ်တမာတိမဂ်ကင်၃ပါးဆိုတာကတမာဝါယမတမာတတိတမာသမารိဖြစ်ပါတယ်ပညာမဂ်ကင်နှစ်ပါးဆိုတာကသ ตัมมาเดฐิเนตัมมาติงคัปปะဖြစ်ပါတယ်အဲ့ဒီလိုလေခွဲခြားထားပါပြန်ပြောပါမယ်သီလမဂင်၃ပါးကတမဝါစာတမဂမ္မန္တတမအာဇီဝတမာရိမဂင်၃ပါးကတမဝါယမတမတတိတမသမာတိပညာမဂင်၅ပါးကတမဒိဋ္ဌိတမသင်္ကပ္ပဒီလိုခွဲလိုက်ပါ အရိမဂင်ကမဂင်၈ပါးရဲ့အကျဉ်းချုပ်အဓိပ္ပာယ်လေးပြောမယ်ဆိုရင်တမဝါစာဆိုတာကမှန်ကန်သောအပြည့်ကင်းသောစကားကိုပြောဆိုခြင်းတမဂမ္မန္တဆိုတာကမှန်ကန်သောအပြည့်ကင်းသောအလုပ်ကိုပြုလုပ်ခြင်းတမဇီဝဆိုတာကမှန်ကန်သောအပြည့်ကင်းသောအတ္တမေဝံကြောင့်ပြုခြင်းဒီသုံးပါးကိုဆိုလိုပါတယ်တမရိမဂင်လုံးမမှာတမဝါယမဆိုတာက မှန်ကန်သောအပြည့်ကင်းသောအားထုတ်ခြင်းကြိုးစားခြင်းတမ္မာတတိဆိုတာကမှန်ကန်သောအပြည့်ကင်းသောတတိထားခြင်းတမ္မာသမာဓိဆိုတာကမှန်ကန်သောအပြည့်ကင်းသောစွတ်စွတ်ဆက်ဆက်ဖြစ်ခြင်းစွတ်ဆက်မှုရှိခြင်းအဲဒီလိုအဓိပ္ပာယ်ရပါတယ်ပညာမဂ္ဂင်နှစ်ပါးတမ္မာသင်္ကပ္ပဆိုတာကမှန်ကန်သောအပြည့်ကင်းသောတွေ့ခြင်း သမာဓိဋ္ဌိဆိုတာကမှန်ကန်သောအပြည့်ကင်းသောရှုမြင်သုံးသပ်ခြင်းဒါကိုပြောတာပါဒီနေရာမှာမှန်ကန်သောဆိုတဲ့စကားလေးထည့်သွင်းပြီးတော့ထားပါတယ်မှန်ကန်သောဆိုတာကဘယ်လိုမှန်ကန်တာတော့ဆိုလို့ရှိရင် ပုဂ္ဂိုလ်တ္တဝါငါတ္တဝါယောက်ျားမိန်းမအမြင်နဲ့ပြုလို့တာမှန်သမျှမှားတယ်ပုဂ္ဂိုလ်တ္တဝါငါတ္တဝါယောက်ျားမိန်းမအမြင်မပါဘဲနဲ့ယုတ်တရားနန္တရားခန္ဓာတရားအနေနဲ့ရှုမြင်သုံးသပ်ပြီးတော့ပြုလို့ဆောင်ရွက်ရင်မှန်တယ်ပြန်ပြောမယ်ပုဂ္ဂိုလ်တ္တဝါငါတ္တဝါယောက်ျားမိန်းမဆိုတဲ့ပြဉ္ညာအမြင်နဲ့ ပြုလို့ဆောင်ရွက်ခြင်းသည်မှားတယ်ယုတ်တရားနတရားခန္ဓာတရားဆိုတဲ့ပရမတ်အမြင်နဲ့ပြုလို့ဆောင်ရွက်ခြင်းသည်မှန်တယ်အမှားမှန်ကိုအဲ့ဒီလိုခွဲခြားလိုက်ပါအပြည့်ကင်းသောဆိုတဲ့နေရာမှာဘယ်လိုဟာအပြည့်ကင်းတာတော့ဘယ်လိုဟာအပြည့်ရှိတာတော့ပြိဋ္ဌာန်ဖြစ်စေတဲ့ပြုလို့ဆောင်ရွက်မှုမှန်သမျှသည်အပြည့်ရှိ ကိလေသာကိုပယ်သတ်စေတဲ့ပြုလို့ဆောင်ရွက်ခြင်းမှန်သမျှသည်အပြည့်ကင်းတယ်ပြန်ပြောပါမယ်ကိလေသာကိုဖြစ်စေတဲ့ကိလေသာတိုးပွားစေတဲ့အလုံးမှန်သမျှပြုလို့ဆောင်ရွက်ခြင်းမှန်သမျှသည်အပြည့်ကင်းတယ် အဲဒါကြောင့်မလို့ယခုပြုလုပ်နေတဲ့အလုပ်ဒီကိလေသာပယ်သတ်စေတဲ့အလုပ်ဖြစ်ရမယ်ကိလေသာရောပါးစေတဲ့အလုပ်ဖြစ်ရမယ်ယုတ်တရားနတရားခန္ဓာ၅ပါးနဲ့လျော်တဲ့ပတ်သက်တဲ့အလုပ်ဖြစ်ရမယ်အဲဒီတော့မကတစင်တက်ပြီးတော့စဉ်းစားလိုက်မယ်ဆိုရင်မေတ္တရာရဖို့မေရဖို့ဖို့ရဖို့နိဗ္ဗာန်ရဖို့
မဖို့နိဗ္ဗာန်ရဖို့ဥဒေခြင်းနဲ့ပြုလို့နေတဲ့အလုပ်ဖြစ်ရမယ်အဲ့ဒါသည်မှန်ကန်သောတရားအပြည့်ကင်းသောတရားတွေပဲအဲ့ဒါကြောင့်မလို့ဟောဒီ၈ပါးကိုပေါင်းပြီးတော့ဘယ်လိုခေါ်တယ်လဲနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မြတ်လို့ဒီလိုခေါ်လိုက်တာဒါကြောင့်နိဗ္ဗာန်ရခြင်းရင်ဒီ၈ပါးကိုကျင့်ဒီ၈ပါးကျင့်ကိုလက်တွေ့ကျင့်ကြံကြိုးကိုအားထုတ်ရင် နိဗ္ဗာန်ရမယ်။ဒါကြောင့်ဒီ၈ပါးကိုနိဗ္ဗာန်ရောက်ကြောင်းအကျဉ်းလို့ဒီလိုမှတ်လိုက်ပါ။အဲ့ဒီ၈ပါးကိုဒီနေရာမှာအရှုဉဏ်လို့ဒီလိုပြောပါတယ်။ဒါအရိ၈ပါးထဲမှာသီလမဂ္ဂင်၃ပါးသည်အရှုဉဏ်နဲ့အတူတူတွဲပြီးတော့မပေါ်နိုင်ပါဘူး။တမ္မာဒိဋ္ဌိဆိုတဲ့အရှုဉဏ်နဲ့အတူတူတွဲပြီးတော့မပေါ်နိုင်ပါဘူး။သူကကြိုတင်ပြီးတော့
ပြီးတော့ကြိုးစားထားရမယ်တရားဖြစ်ပါတယ်ယခုရှင်းပါးသီလခံယူဆောက်တည်ကြတယ်ရှင်းပါးသီလခံယူဆောက်တည်ကြခြင်းသည်သီလမဲ့ခင်ပြီးတော့ကြိုးစားခြင်းပဲသီလမဲ့ခင်သည်ရှောင်ခြင်းမှုကိုဒီကထားတဲ့အတွက်ရှောင်ခြင်းစေရာအာယုံကိုအာယုံပြုတ်ပြီးတော့သီလမဲ့ခင်ဖြစ်အောင်ကြိုးစားရတယ် ဒီလားသီလမဂ္ဂင်ရဲ့အာယုံသည်ရှောင်ခြင်းစရာအာယုံရှောင်ခြင်းစရာအာယုံတမာရိမဂ္ဂင်ရဲ့ပညာမဂ္ဂင်သည်အရှုခံအာယုံကိုအာယုံပြုပြီးတော့ဖြစ်အောင်ကြိုးစားရပါတယ်ဒါကြောင့်သီလမဂ္ဂင်တမာရိမဂ္ဂင်ပညာမဂ္ဂင်တို့ရဲ့အာယုံသည်အရှုခံခန္ဓာဖြစ်ပါတယ်သီလမဂ္ဂင်ရဲ့အာယုံသည်ရှောင်ခြင်းစရာအာယုံဖြစ်တဲ့ သမာရိမဂ္ဂင်ပညာမဂ္ဂင်တို့ရဲ့အာယုံသည်အရှုခံခန္ဓာဖြစ်တယ်အာယုံခြင်းမတူပါဘူးအာယုံခြင်းမတူသည့်အတွက်တပြိုင်နက်တွဲပြီးတော့မပေါ်နိုင်ပါဘူးသီလမဂ္ဂင်ဖြစ်တဲ့အချိန်မှာသမာရိမဂ္ဂင်ပညာမဂ္ဂင်မဖြစ်သလိုသမာရိမဂ္ဂင်ပညာမဂ္ဂင်ဖြစ်တဲ့အချိန်မှာလည်းပဲသီလမဂ္ဂင်မဖြစ်ပါဘူးအဲဒါကြောင့်မို့ဝိပဿနာဉာဏ်အခိုက်အတန့်မှာ မဂ္ဂင်ဟာတပြိုင်နက်၈ပါးလုံးမဖြစ်ဘူး၅ပါးပဲဖြစ်တယ်အဲလောကုတ္တရာမဂ္ဂင်ရသွားပြီဆိုရင်တော့၈ပါးလုံးတပြိုင်နက်ဖြစ်ပါတယ်အဲဒီလိုလေးခွဲမှတ်လိုက်ပါပြန်ပြောပါမယ်သီလမဂ္ဂင်အစင်းမှာဝိပဿနာအစင်းမှာအရှုဉာဏ်နဲ့သီလမဂ္ဂင်နဲ့အတူတကွတွဲပြီးတော့မပေါ်နိုင်သည့်အတွက် ဝိပဿနာမဂ္ဂင်အခိုက်အတန့်ကာလမှာသမာဓိမဂ္ဂင်၃ပါးပညာမဂ္ဂင်၅ပါးပေါင်းတော့အရှုခံအရှုဉာဏ်မဂ္ဂင်၅ပါးဖြစ်ပါတယ်။ဘာဖြစ်လို့သီလမဂ္ဂင်မပါတယ်လဲအာယုံခြင်းမတူလို့ပါ။သီလမဂ္ဂင်မရှိဘူးလို့ပြောတာမဟုတ်ဘူး။ယောဂီများရဲ့တဏ္ဍာမှာသီလမဂ္ဂင်မရှိဘူးလို့ပြောတာမဟုတ်ဘူး။သီလမဂ္ဂင်နေရှိတယ်၊ကိန်းတယ်၊ဒါပေမဲ့သီလမဂ္ဂင်ဖြစ်တဲ့အချိန်မှာဉာ ပြောနေတဲ့ရှုညာရှုညာဆိုတာဟာသမာဓိမဂ္ဂင်၃ပါးနဲ့ပညာမဂ္ဂင်၂ပါးပေါင်းတော့မဂ္ဂင်၅ပါးလို့မှတ်ထားပါလောကုတ္တရာမဲ့ရသွားပြီဆိုရင်တော့သီလမဂ္ဂင်ကောသမာဓိမဂ္ဂင်ကောပညာမဂ္ဂင်ကောအားလုံးသည်နိဗ္ဗာန်ဆိုတဲ့အာယုံတစ်မျိုးတည်းကိုသာအာယုံအတူတူပြုတ်နေတာဖြစ်တဲ့အတွက်အာယုံချင်းတူသွားတာမဟုတ်လို့အတူတူပေါ်ခွင့်ရှိပါတယ်အဲဒါကြောင့်လောကုတ္တရာမဲ့ရတဲ့အချိန်မှာလောကုတ္တရာမဲ့ဖြစ်တဲ့အချိန်မှာနိဗ္ဗာန်ဆိုတဲ့အာယုံတစ်ခုတည်းကိုအာယုံပြုတ်နေကြတာမဟုတ်လို့မဂ္ဂင်၈ပါးလုံးအပြည့်စုံပေါ်တော့ပါပြီ။ဒါကြောင့်ဝိပဿနာအခိုက်အတန့်မှာမဂ္ဂင်၅ပါးလောကုတ္တရာအခိုက်အတန့်မှာမဂ္ဂင်၈ပါးလို့ဒီလိုမှတ်ထားလိုက်ပါ။အဲဒီတော့ယခုဝိပဿနာဉာဏ်နဲ့ရှုနေတာဖြစ်လို့အရှုဉာဏ်သည်ဘာလဲလို့မေးရင်မဂ္ဂင်၅ပါးလို့မှတ်ထားပါ။ဒါကြောင့်အရှုကံကခန္ဓာ၅ပါး။အဥစုအနေနဲ့ပြောရင်၄ပါးအရှုဉာဏ်ကမဂ္ဂင်၅ပါးသမာဓိမဂ္ဂင်၃ပါးနဲ့ပညာမဂ္ဂင်၂ပါးပေါင်းတော့၅ပါးဒါအရှုခံနဲ့အရှုဉာဏ်ဒါလေးတွေသိထားဖို့လိုပါတယ်အဲဒီတော့အရှုဉာဏ်၅ပါးသည်ဘာတွေတော့သမာဓိမဂ္ဂင်၃ပါးပညာမဂ္ဂင်၂ပါးသမာဓိမဂ္ဂင်၃ပါးသည်ဘာတွေတော့သမာဝါယမသမာသတိသမာသမာဓိသမာဝါယမကကြိုးစားအားထုတ်တာတက်တက်ကြွားကြွားနဲ့ကြိုးစားအားထုတ်နေတာသည်သမာဝါယမတတိလေးကတ်ထားတယ်အသီလေးကတ်ထားတယ်အသီလေးကတ်ထားတယ်ဒါကသမာတ္တိစူးစူးဆိုင်ဆိုင်ကလေးကြည်နိုင်တယ်ဒါကသမာသမာတိအဲ့ဒီ၃ပါးသည်ဝိပဿနာဉာဏ်မဖြစ်ခင်မှာကြွတင်ပြီးတော့အချိန်တိုင်းအချိန်တိုင်းမှာရှိနေရမယ့်တရား၃မျိုးဖြစ်တယ်အဲ့ဒီတရား၃မျိုးဖြစ်နေခြင်းကိုသတိပ္ပဏဂိမ့်တယ်လို့ခေါ်တယ်ဒီတော့သတိပ္ပဏဂိမ့်တယ်ဆိုတာဟာဘာတွေဖြစ်နေတော့သမာဝယမဖြစ်တယ်သမာတ္တိဖြစ်တယ်သမာသမာတိဖြစ်တယ်သမာဓိမဂ္ဂင်၃ပါးဖြစ်နေခြင်းကိုသတိပ္ပဏဂိမ့်တယ်လို့ဒီလိုခေါ်ပါတယ်သတိပ္ပဏဂိမ့်မှာသတိပ္ပဏဂိမ့်မှာလို့ပြောနေတယ်သတိပ္ပဏဂိမ့်တယ်ဆိုတာဘာတွေဖြစ်နေတော့သမာဝါယာမဖြစ်တယ်သမာသတိဖြစ်တယ်သမာသမာဓိဖြစ်တယ်ဒီတော့ကြိုးစားထုံးမှုနေလဲပါတယ်ကြိုးစားထုံးမှုဝိရိယမပါရင်အတိလေးကလွတ်သွားတယ်တတိလွတ်သွားတယ်အတိလွတ်သွားတယ် တတိလွတ်သွားတယ်တတိလွတ်သွားတယ်ဆိုတာဘာဖြစ်လို့တော့ကြိုးစားထုံမှုကျော်သွားလို့ဒါကြောင့်တတိလက်မလွတ်အောင်မလုပ်ပြရမလဲကြိုးစားထုံမှုဝိရိယလေးမြင့်တင်ပြရမယ်ဝိရိယလေးမြင့်တင်ပြတာရော့မသွားစေနဲ့ရော့မသွားစေနဲ့ဝိရိယလေးကိုတင်ပြတာအားတင်ပြတာအခြင်းငံမြည်တဲ့စိတ်ပေါ်လာရင်လည်းဝိရိယလေးနဲ့မြင့်တင်ပြတာအခြင်းငံမြည်တဲ့စိတ်ဆိုတာတွေ့ဝေတဲ့စိတ်ထိုင်းမဲ့တဲ့စိတ်ပဲထိုင်မဲ့တဲ့စိတ်ကလေးပေါ်လာရင်တတိလေးလွတ်သွားမယ်တတိလွတ်သွားရင်အရှုခံတရားကိုမသိလိုက်ပဲဖြစ်သွားမယ်အရှုခံတရားကိုမသိလိုက်ဘူးဆိုတာမရှိစေနဲ့သိနေပါအဲဒီလိုသိနေအောင်တတိလည်းမလွတ်စေနဲ့တတိလည်းမလွတ်အောင်ဝရိယတရားနဲ့မြင့်တင်ပေးတာဝရိယလေးမြင့်တင်ပေးတာမြင့်တင်ပေးတာတက်တက်ကြွကြွအမှုရာလေးဖြစ်နေပါစေစိတ်ဝင်စားဖြစ်နေပါစေအရှုခံတရားကလေးကိုကြည့်နေရတာပျော်နေတယ်လို့ပြောစရာလို့သဘောထားအရှုခံတရားလေးကိုကြည်နေရတာစိတ်ဝင်စားရှိနေတယ်လို့သဘောထားစိတ်ဝင်စားစရာကောင်းတယ်လို့သဘောထားအဲ့တော့စိတ်ဝင်စားကြည့်ပါပျော်ပျော်ရွှင်ရွှင်နဲ့ကြည့်ပါမကြည့်ချင်းကြည့်ချင်းကြည်နေတာမျိုးမဖြစ်စေနဲ့စိတ်ဝင်စားတဲ့ပုံစံမျိုးနဲ့မကြည့်ပါနဲ့စိတ်ဝင်စားကြည့်ပေးပါစူးစူးဆက်ဆက်ကြည့်ပေးပါတက်တက်ကြွကြွကြည့်ပေးပါလန်းလန်းဆန်းဆန်းစိတ်ရှင်ရှင်လန်းလန်းနဲ့ကြည့်ပါအဲဒီလိုသိပေးတာဒီတတိတမ္မာတတိသိပေးလိုက်တိုင်းသိပေးလိုက်တိုင်းမိမိရဲ့စိတ်သည်တခြားတစ်ပါးမရောက်တော့ဘူးအရှုခံခန္ဓာပေါ်မှာပဲစူးစူးဆက်ဆက်ကြာရောက်နေတယ်အဲဒီလိုစူးစူးဆက်ဆက်ဖြစ်နေတာကတမ္မာတိစိတ်ကိုစူးစီးထားနိုင်တယ်အခြားသောအယုံစီသောစိတ်မရောက်စေဘဲနဲ့အရှုခံခန္ဓာပေါ်မှာပဲစိတ်ကိုရောက်စူးစီးထားနိုင်တယ်အဲ့ဒါတမ္မာတမ္မာတိကြွကြွနေတာကဝရိယတတိထားနေတာကတတိသုစုဆက်ဆက်စုစည်းပေးနိုင်တာကတတိသမာဓိဒါသမာဓိမဲ့ခင်သုံးပါပဲအဲဒီမဲ့ခင်သုံးပါနဲ့ပြည့်စုံနေခြင်းကိုတတိပ္ပဏဂိမ့်တယ်လို့ဒီလိုခေါ်တယ်ဒါကြောင့်အချိန်တိုင်းမှာတတိပ္ပဏဂိမ့်ထားပေးပါအချိန်တိုင်းမှာတတိပ္ပဏဂိမ့်ထားပေးပါအချိန်တိုင်းဆိုတဲ့အတွက်နာနဲ့အရာကထလာတဲ့အချိန်ကနေပြီးတော့ညအိပ်ပျော်သွားတဲ့အချိန်အထိအတိလေးကတ္တာအတိလေးကတ္တာသိပင်းနေပါသိပင်းနေပါဥပမာဆိုကြပါစို့နာနဲ့အရာကနိုးတယ်အတိလေးဝင်လာတယ်အတိလေးဝင်လာတာနဲ့အဟာငါယောဂီတယောက်ပဲအိမ်မနေတာမဟုတ်ဘူးဒါရိတ်တာငါယောဂီဒီလိုအတိလေးဝင်လိုက်ပါအတိလေးဝင်ပြီးတော့ခန္ဓာကိုယ်လဲလျောင်းတော့မရှိသေးတယ်အိယာကမထားရသေးဘူးယောဂီဆိုတဲ့အတိလေးဝင်ပေးလိုက်ပရိပဏကင်းရမယ်ဆိုတဲ့အတိလေးဝင်ပေးလိုက်အဲ့ဒီလိုအတိလေးဝင်ပေးပြီးတော့အဲ့ဒီအချိန်ကစပြီးတော့ခန္ဓာမှာအတိလေးကတ်ထားပေးလိုက်ပါအတိလေးကတ်ထားပေးလိုက်ပါတတိကပြီးတော့ဘာလုပ်မလဲအိယာကထားတော့မယ်ခြုံထားတဲ့ဆောင်လေးကိုဖယ်ရှားတော့မယ်လက်ကလေးနဲ့ဖယ်ရှားလိုက်မယ်ခန္ဓာကိုယ်လေးကိုပြောင်းရွှေ့လိုက်မယ်လက်ကလေးနဲ့ဖယ်ရှားတဲ့အခါမှာဖယ်ရှားခြင်းနဲ့စိတ်ကလေးရှိတယ်ဖယ်ရှားခြင်းနဲ့စိတ်သီးနံတရွတ်တရွတ်ဖယ်ရှားလိုက်တဲ့လက်ရဲ့အမှုရာလေးကရုပ်နံနဲ့ရုပ်ဖြစ်နေခန္ဓာကိုယ်ကိုပြောင်းလိုက်ရွှေ့လိုက်တယ်။ပြောင်းရင်ရွှေ့ကျင်တာကနာ။ပြောင်းလိုက်ရွှေ့လိုက်တာကယုတ်။နာနဲ့ယုတ်ဖြစ်နေတယ်။အော်ပုဂ္ဂိုလ်တ attva ဆိုတာမရှိပါလား။ယောက်ျားမိန်းမမရှိပါလား။ငါဆိုတာလည်းမရှိပါလား။ယုတ်တရားနာတရားဖြစ်နေပါလား။ဒီသီလေးဝင်လိုက်ပါ။အဲ့ဒီသီလေးဝင်ပြီးတော့တရွတ်တရွတ်လှူရှားပြလိုက်ပါ။ဒီထဲပို့ပြီးတော့သိစိတ်မယ်ဆိုရင်တရွတ်တရွတ်လှူရှားပေးလိုက်တဲ့ရုပ်အမှုရာကိုအကက်ခတ်ကြည့်အချိန်ရရင်လည်းအကက်ခတ်ကြည့်ပေါ့အချိန်မရရင်လည်းပဲအကြမ်းမြင်ပဲပေါ့အချိန်မရရင်တော့အကြမ်းမြင်တော့လှူရှားတဲ့အမှုရာအရာကထားတဲ့အမှုရာသွားတဲ့အမှုရာမျက်နှာသိတဲ့အမှုရာအဲ့ဒါလောက်ပဲအကြမ်းမြင်ကြည့်ပေါ့အချိန်ရမယ်ဆိုရင်တော့အသေးစိတ်ကြည့်ပေါ့ အကယ်၍ချိန်ရမယ်ဆိုရင်လက်ကလေးယူလက်ကလေးမယူခင်မှာယူခြင်းနဲ့စိတ်ဖြစ်ပေါ်တယ်စိတ်ဆိုတာနန္တရားအဲ့ဒီနန္တရားထဲမှာအမျိုးမျိုးရှိတာပေါ့အဲ့ရကထားခြင်းနဲ့ဒါဆန္ဒလို့ခေါ်တယ်အဲ့ရကထားခြင်းနဲ့ဒါကဆန္ဒအရာကထားဖို့အတွက်ကြိုးစားတယ်ဒါကဝရိယအရာကထားဖို့အတွက်တတိယနေတယ်ဒါကတတိဒီချိန်မှာအကုသိုလ်စိတ်တွေမဖြစ်ပါဘူးကုသိုလ်စိတ်တွေပဲဖြစ်နေတာကုသိုလ်စိတ်နဲ့လျှော်ကုသိုလ်စိတ်နဲ့ရှင်နဲ့စေတသိက်တွေပဲဖြစ်နေပါတယ်အော်ဒီနေ့တရားအထုတ်ရအောင်ပါပဲဒီတရားအထုတ်ခြင်းသည်မေဖို့နိဗ္ဗာန်ရဖို့အထောက်နေတာ။ဒါနိဗ္ဗာန်ရအောင်လို့ပဲဒီလောကကိုလို့ရင်နိဗ္ဗာန်ရမှာပဲလို့ယုံကြည်တယ်။တရားအပေါ်မှာယုံကြည်တယ်။တရားအပေါ်မှာယုံကြည်ခြင်းသည်တတ္တ။ဒီတရားဘယ်လိုဟောတော့မြတ်စွာဘုရားဟောခဲ့တာ။တရားအပေါ်မှာယုံကြည်တယ်ဒါလည်းတတ္တ။သံဃာတော်ရှင်မြတ်တွေကဥဆောင်ပေးနေတယ်။သံဃာတော်ရှင်မြတ်တွေအပေါ်မှာယုံကြည်တယ်ဒါလည်းတတ္တ။တရားအပေါ်မှာယုံကြည်တယ်တရားအပေါ်မှာယုံကြည်တယ်တန်ခါပေါ်မှာယုံကြည်တယ်အဲ့ဒီယုံကြည်မှုကိုတတ်တာလို့ခေါ်တယ်ဒါတော့ပါဠိနာမယ်လေးတွေမမှန်မိခြင်းနေပါစေသဘာဝလေးတွေတော့သိထားဖို့လိုတာပေါ့ယုံယုံကြည်ကြည်နဲ့အားထုတ်ဖို့လိုတယ်တရားထုတ်တာယုံကြည်မှုမရှိရင်မထီရောက်ပါဘူးယုံကြည်မှုရှိမှထီရောက်တာယုံကြည်မှုမရှိဘဲနဲ့ထုံးစံအတိုင်းပဲသမားလုံးလို့လောက်တာဒါဆိုရင်လုံငန်းအောင်မြင်မှုလဲပါဒီတော့လုံငန်းအောင်မြင်ခြင်းရင်ဘာလုပ်ပြရမလဲယုံကြည်မှုလေးရှိပေးပါယုံကြည်မှုလေးရှိပေးပါဘလောက်ပဲခက်ခဲတွေဖြစ်ဖြစ်ဒီတရားကိုမသိသေးလို့သာကြိုးစားမှုနည်းလို့သာမသိသေးတာတရားကတော့အမှန်ရှိတယ်သိအောင်ကြိုးစားမယ်တရားပေါ်မှာယုံကြည်တာမသိတာသေးကိုယ့်ရဲ့ချုပ်ရင်းချက်တရားကတော့သူလမ်းစဉ်ကသင်ရှားရှိပြီးသားအဲဒါကြောင့်ကသိအောင်ကြိုးစားမယ်ဆိုတဲ့ယုံကြည်ချက်တရားပေါ်မှာယုံကြည်ချက်ဟောဒီတရားကိုမြတ်စွာဘုရားသခင်ကိုရမြကြီးကလေးသိဉ္ဇနကဘာတဲ့သိတိုင်တိုင်ပါရမီတွေဖြည့်ပြီးတော့သိအောင်ကြိုးစားလာခဲ့တာမြတ်စွာဘုရားကဖော်ထုတ်လို့ဒီသီတွေရထားတာမြတ်စွာဘုရားသာဖော်ထုတ်မပေးရင်ဒီအသည့်ပဲနည်းနဲ့မှမရနိုင်ဘူး။ဒါကြောင့်ဘုရားရှင်သည်မိမိတို့ရဲ့ဘဝလုံးမြောက်ရေးအတွက်ချီးဆောင်လမ်းပြပုဂ္ဂိုလ်ကြီးပါလား။ဒါကြောင့်မြတ်စွာဘုရားဥဆောင်မှုနောက်ကိုတို့လိုက်မယ်။ဒီလိုမြတ်စွာဘုရားပေါ်မှာယုံကြည်ထား။တန်ဃာတွေသည်မြတ်စွာဘုရားမရှိသည့်နောက်ပိုင်းမှာမြတ်စွာဘုရားရဲ့ကိုယ်စားဓမ္မတရားတွေကိုသုံးသင်မှုဆောင်ပါဖို့ကိုယ်ဆောင်ပေးနေတဲ့ပုံကိုယ်တွေပဲဒီတော့သံဃာတော်ရှင်မြတ်တွေဟာဘုရားပရိနိဗ္ဗာန်ဆံပြီးလို့ယနေ့အထိနှစ်ပေါင်း 2,000 ကျော်သည့်တိုင်ဟောဒီတရားတွေမကွယ်မပြောင်းထိသိမ်းစောင့်ရှောက်ပြီးတော့လောကလူသားတွေကိုတန်ဝေပေးနေတဲ့ပုံကိုယ်တွေပဲဒါကြောင့်သံဃာတော်ရှင်မြတ်တွေရဲ့ကျေးဇူးကြောင့်တို့ဒီတရားတွေသိခွင့်ရတာဒီလိုသံဃာတော်ရှင်မြတ်တွေရဲ့ဘဝင်္ဂါကိုယုံကြည်ထားပြီးတော့ရှင်ခြေတော်ရိယာဘောတော်ကောင်းကြီးများသည်ဒီတရားတော်အတိုင်းကျင့်ကြလို့မဲ့တွေလည်းရသွားကြတယ်၊ဖိုးတွေလည်းရသွားကြတယ်၊နိဗ္ဗာန်လည်းရသွားကြပြီ။ဒါကြောင့်ဒီတရားသည်မှားတဲ့တရားမဟုတ်ဘူးမှန်တဲ့တရား။ဒီမှန်တဲ့တရားကိုမဖြစ်ဖြစ်အောင်ငါအထုံးမယ်ဆိုတဲ့ယုံကြည်မှုအဲ့ဒါလေးကိုအမြဲတမ်းသွင်းပေးပါ။စိတ်ထဲမှာယုံကြည်မှုလေးအမြဲတမ်းသွင်းပေးပါဘောဘောတဏ္ဍာနေဖို့စိတ်ကိုယ်တိုင်းစိတ်ကိုယ်တိုင်းဒီယုံကြည်မှုလေးကိုသုံးပေးပါဝရိယတွေရောမယ်ကြံတိုင်းကြံတိုင်းဒီယုံကြည်မှုလေးကိုသုံးပေးပါအဲ့ကျင်ခံပြီးတဲ့စိတ်ကြွေပြတဲ့စိတ်ထိုင်မဲ့တဲ့စိတ်ပေါ်တိုင်းပေါ်တိုင်းဒီယုံကြည်ချက်ကလေးကိုသုံးပေးလိုက်ပါဒါကတတ္တစိတ္တိတ်အဲ့ဒါတတိလေးလည်းကတ္ထာမဝရိယလေးလည်းမြင့်တင်ပေးထားမယ်ယုံကြည်မှုလေးတွေလည်းရှိထားပြီးလုံငန်းပေါ်မှာစူးစူးဆိုက်ဆိုက်လုပ်မယ် ဆုံးဝင်စားဆောင်ရွက်လုပ်ငန်းသရာဘယ်လုပ်ငန်းမှာဆိုဆုံးဝင်စားဆောင်ရွက်မှာအောင်မြင်တာဆုံးဝင်စားမှုမရှိရင်ဘယ်လုပ်ငန်းမှာမအောင်မြင်ဘူးဘလောက်ပဲခက်ခဲတဲ့အလုပ်ပဲဖြစ်ဖြစ်ဆုံးဝင်စားနဲ့တည်တည်ချာချာလုပ်သွားရင်အောင်မြင်တာပဲအဲဒါကြောင့်ဆုံးဝင်စားမှုရှိနေရတယ်ကိုလုံးနေတဲ့လုပ်ငန်းပေါ်မှာဆုံးဝင်စားမှုရှိနေရတယ်သိကျင်နေစိတ်တက်ကျင်နေစိတ်နားလည်ကျင်နေစိတ င်ဘယ်တော့မှနားမလဲဘူး။ဒါကြောင့်သိကျင်တဲ့စိတ်ရှိရမယ်၊တတ်ကျင်တဲ့စိတ်ရှိရမယ်၊နားလည်ကျင်တဲ့စိတ်ရှိရမယ်။အဲ့ဒါကိုစိတ်ဝင်စားရှိတယ်လို့ခေါ်တယ်။စိတ်ဝင်စားရှိခြင်းသည်စွတ်စိုက်ခြင်းပဲ၊စွတ်စိုက်ခြင်းသည်တမာတိပဲ။အဲ့ဒီတမာတိလေးရှိနေရမယ်။ဒါနာနဲ့အိယာကထတဲ့ကတရားတစ်ပြည့်အတွင်းမှာအဲ့ဒီအတွေးလေးတွေဝင်လာရင်တဏှာကုန်အတွက်အတင်းပေးလိုက်တဲ့သဘောပဲ။တဏှာကုန်အတွက်ကိုယ့်ရဲ့လုံငန်းကိုအရှင်တင်ပေးလိုက်တဲ့သဘောပဲ။အဲ့ဒီလိုရှင်လေးတင်ပေးလိုက်ပါ။အဲ့ဒီလိုရှင်လေးတင်ပေးလိုက်ပြီးတော့မှဟောပြီခန္ဓာကိစ္စဆောင်ရွက်မယ်။ခန္ဓာကိစ္စဆောင်ရွက်ဖို့သွားမယ်။တလန်းချင်းတလန်းချင်းသွားချင်းနေတာဈဉံပဲ။ဈဉံသရာကဈဉံကမ္မထမ်းပါပဲလို့တိကျသတ်မှတ်မှဈဉ္ညာလို့မထင်ပါနဲ့အဲ့တော့ဈဉ္ညာကမ္မထာလို့သတ်မှတ်ပြီးမထားရင်ဈဉ္ညာကမ္မထာစီးပန်းစရာမလိုဘူးလို့ဒီလိုထင်တတ်တယ်မဟုတ်ပါဘူးဈဉ္ညာကမ္မထာလို့သတ်မှတ်ပြီးသည်ဖြစ်စေသတ်မှတ်မပြီးသည်ဖြစ်စေခန္ဓာကိုယ်လှုပ်ရှားနေရင်လှုပ်ရှားနေတဲ့အချိန်ချွတ်မှတ်ချင်းသည်ဈဉ္ညာကမ္မထာထဲမှာအကြောင်းဝင်တယ်လို့မှတ်ပါဒါထိုင်ရကနေအိယာကနေပြီးတော့ထိုင်လိုက်တယ်။ဒါလည်းဈဉ္ညာကမ္မထံသဘောပဲ။ထိုင်ရကနေမတ်တရလိုက်တယ်။ဒါလည်းဈဉ္ညာကမ္မထံသဘောပဲ။မတ်တရကနေပြီးတော့ခန္ဓာကိစ္စဆောင်ရွက်တဲ့နေရာသို့သွားတယ်။ဒါလည်းဈဉ္ညာကမ္မထံသဘောပဲ။လက်ကလေးတွေလှုပ်ရှားတယ်၊မျက်နှာသိတဲ့အပေါ်ပါခန္ဓာကိစ္စဆောင်ရွက်တယ်။ဒါလည်းဈဉ္ညာကမ္မထံသဘောအကျုံးဝင်ပါ။အဲဒါကြောင့်မလို့ဈဉ္ညာကမ္မထံသဘောကိုခြုံငုံပြီးတော့နားလည်အောင်ပြလို့ထားဖို့လိုပါတယ်အဲ့ဒါဈဉ္ညာကမ္မထာဆိုတာဘာပြောတာတော့ခန္ဓာကိုလှုပ်ရှားတာကိုဈဉ္ညာကမ္မထာလို့လုံမှတ်ပေါ့အဲ့ဒီတော့ဒီနေရာမှာဘုန်းကြီးတို့ယောဂီတွေကဝိပဿနာရှုတဲ့အခါမှာခြင်းကြုတ်ကလေးမှတ်ထားလိုက်ခန္ဓာကိုငြိမ်နေရင်နာတရားကိုရှုခန္ဓာကိုလှုပ်ရှားနေရင်ယုတ်တရားကိုရှုအဲခန္ဓာကိုငြိမ်နေရင်နာတရားရှုဆိုပေမဲ့ယုတ်တရားလည်းရှုလို့ရပါတယ်ဆိုလိုရင်းကတော့ခန္ဓာကိုငြိမ်နေရင်လှုပ်ရှားတဲ့အမှုရာကိုကြည့်စရာမလိုဘူးရုပ်ပေါင်းကခြေထက်ကိုကြည့်စရာမလိုဘူးဒါပေမဲ့ခန္ဓာကိုယ်ထဲကဖြစ်ပေါ်လာတဲ့နားရဲကျင်တဲ့ကဲတဲ့ခဲတဲ့လှုပ်တွေရွတယ်ဒါတော့ကြည့်ရမှာပေါ့ဥပမာထိုင်နေတယ်ရုပ်ခန္ဓာအမှုရာကငြိမ်နေတာဖြစ်တဲ့အတွက်လက်လည်းမလှုပ်ဘူးခြေထောက်လည်းမလှုပ်ဘူးလက်မလှုပ်ခြေထောက်မလှုပ်ရင်လှုပ်ရှားနေတဲ့သဘာဝကိုကြည့်ဖို့မလိုဘူးဘာကိုပဲကြည့်မလဲငြိမ်တဲ့သဘာဝကိုပဲကြည့်ငြိမ်တဲ့သဘာဝကိုကြည့်တဲ့အခါကျတော့နာတရားတွေ့မယ်ဘာဖို့ဆိုတဲ့ရုပ်တွေတွေ့မယ်ဥပမာထိုင်နေရတာပုံနဲ့ထိုင်နေတယ်ခြေတော်လည်းမလှုပ်ဘူးလည်းလည်းမလှုပ်ဘူးအဲ့ဒီလိုမလှုပ်တဲ့အချိန်မှာခြေတော်ရဲ့လှုပ်ရှားတဲ့မူရာလည်းကြည့်စရာမလိုဘူးကြည့်လို့လည်းမဖြစ်တော့လက်ရဲ့လှုပ်ရှားတဲ့မူရာလည်းကြည့်လို့မရဘူးဒါတော့ဘာလို့မလဲငြိမ်သက်နေတဲ့ဟောဒီခန္ဓာကိုယ်ထဲမှာဖြစ်နေတဲ့သဘာဝတွေကိုမြင်အောင်ကြည့်ငြိမ်သက်နေတဲ့အချိန်မှာအတွေးကလေးတွေဝင်နေတယ်အသိလေးတွေဖြစ်နေတယ်ခန္ဓာကိုယ်ရဖောက်ပြန်မှုဆိုတာကချက်ချင်းမပေါ်ဘူးကြာမှပေါ်တာချက်ချင်းမထင်ရှားဘူးကြာမှထင်ရှားတာခန္ဓာကိုယ်ရဖောက်ပြန်မှုသဘာဝမထင်ရှားရင်သိနေတဲ့အသေးလေးကိုအကဲခတ်ကြည့်ထိုင်လိုက်ပြီထိုင်လိုက်တဲ့အချိန်မှာသိနေတဲ့အသေးလေးဖြစ်နေတယ်အဲ့ဒီသိနေတဲ့အသေးလေးသည်ဘာကိုသိတယ်လဲခန္ဓာကိုယ်ခြုံငုံပြီးတော့ကြည့်လိုက်တဲ့အချိန်မှာဝင်လေထွက်လေလေးကိုသိနေတယ်အဲ့ဒါဝင်လေထွက်လေကယုတ်သိတာကနာဝင်လေထွက်လေကယုတ်သိတာကနာအဲ့ဒီလိုလေးကြည့်နေရင်လည်းအဖြစ်ဖြစ်နေကြာလာတော့ခန္ဓာကိုယ်ကတချိန်ချင်းတဖိန်ဖိန်ဖြစ်လာအငွဲတွေပြန်လာသလိုဖြစ်လာတယ်အငွဲတွေပြန်လာသလိုဝ ုနေရာကຫນွေကနေဒီနေရာကຫນွေကနေဒီလိုလေးဖြစ်လာတတ်တယ်အင်မတန်ຢာသူတို့အေးရင်သာမပေါ်တာသာမန်နေသားမျိုးဆိုရင်ဒီသဘောမျိုးကပေါ်လာတတ်တယ်သောသောကကိုယ်နဲ့ကိုယ်နေတော့ကနည်းနည်းလေးအေးစိမ့်စိမ့်လေးလို့ထင်ပေမဲ့တကယ်တကယ်သမာဓိလေးနဲ့ရှုလိုက်တဲ့အခါကျတော့ຫນွေလာအိုက်လာပူလာတယ်ဒါတွေကဘာဖြစ်တာတော့တေဇောရုပ်တွေဖောက်ပြန်နေတယ်တေဇောရုပ်တွေဟာစောစောကလှုပ်ရှားနေတော့ကလှုပ်ရှားတဲ့အမူအရာထဲမှာပါသွားတယ်အခုငြိမ်သက်သွားတဲ့အခါကျတော့ငြိမ်သက်နေတဲ့ခန္ဓာကိုယ်မှာတေဇောရုပ်တွေဟာစုပြုံပြီးတော့ဖြစ်လာတော့ကိုယ်ထဲအိုက်တဲ့သဘောမျိုးလေးခံစားရတယ်အဲဒါကြောင့်မလို့ပူတယ်အေးတယ်ပူတယ်အဲဟိုနေရာကအေးကနေဒီနေရာကຫນွေကနေအရှင်ရှင်နဲ့အငွေလေးတွေထွက်လာသလိုချွေးကလေးစွလာသလိုထင်ရတတ်တယ်။အဲ့ဒါလေးတွေကြည့်ပေးအကာအကွယ်ပြုစရာမလိုဘူး။ခန္ဓာကခန္ဓာရဲ့သဘောကိုပြနေတာကိုယ်ကသွားပြီးတော့အကာအကွယ်မပေးပါနဲ့။အိုက်ရင်အိုက်တဲ့အတိုင်းကြည့်အေးရင်အေးတဲ့အတိုင်းကြည့်။အိုက်တာတွေဘာဖြစ်တော့အပူငွေကလေးတွေဖြစ်လာတယ်။အပူသည်ဒီသောသေးတာလည်းဒီသောပူတာလည်းဒီသောတလုံးလုံးတရွရွတမောမဖြစ်တာကဘာရောတကရကတင်းတင်းကြပ်ကြပ်ကြီးဖြစ်လာတဲ့ခန္ဓာကိုယ်ကအပြင်ဘက်ကနေကျိုးနေတော့ထားသလိုလိုလှုပ်မရသလိုလိုဖြစ်လာတယ်ဒါလည်းပဲတောင့်တင်းတဲ့ပထဝီရဲ့သဘောတောင့်တင်းတဲ့ပရိဝီသဘောတွေဖြစ်နေတယ်အဲဒီလိုထိုင်နေရင်လည်းတကရကလည်းရိမ့်ချိုးနေသလိုခံစားရတယ်ခန္ဓာကိုယ်ကတကယ်ရင်းထိုးတာဟုတ်ချင်လားဟုတ်မမဟုတ်ချင်လားမဟုတ်ဘူး။ဒါပေမဲ့ကိုယ်စိတ်ထဲမှာရင်းထိုးနေတယ်လို့ခံစားရတယ်။ဒါတွေဘာဖြစ်တာတော့ဝါရောဒတ်တွေပေါက်ပြန်နေတာ။အဲ့တော့အေကနဲ့စေကနဲ့ပုံကနဲ့နှွေးကနဲ့ဒီသောဒတ်တွေဖြစ်နေတယ်။ရင်းနဲ့ရင်းထိုးတယ်လှုပ်တယ်ရွတယ်ဝါရောဒတ်တွေဖြစ်နေတယ်။တောင့်နေတင်းနေပရိဝိတတ်တွေဖြစ်နေတယ်။အာဘောဒတ်ကတော့သိမထင်ရှားဘူး။ဒါပေမဲ့အချွေးကလေးစွလာလို့စိကစိကသဘောမျိုးနဲ့ဖြစ်နေရင်ဒါအဘောဓာတ်လို့ပဲဒီလိုပဲသဘောထားလိုက်ပါအဲ့တော့မိမိခန္ဓာကိုယ်မှာထိုင်နေရင်လည်းတတိထားလိုက်မယ်ဆိုရင်သောသောကပြောတဲ့သဘောဝါလေးတွေပေါ်လာတယ်အဲ့ဒါတွေဒီရုပ်ရဲ့ဖော်ပြမှုတွေပဲသိတာကနာယသဘောဝါရုပ်ကဖော်ပြတယ်နာကသိတယ်ဝိပဿနာရှုတဲ့သိဉာဏ်နဲ့ဘာကိုရှုမလဲရုပ်ကိုပဲရှုမှလားရုပ်လည်းရှုရမှာပဲသိနေတဲ့သိကောဒါလည်းရှုရမှာပဲအဲ့တော့ယောဂုံပဲရှုမယ်သိနေတဲ့သိရှုစရာမလိုဘူးလို့မထင်နဲ့ယောဂုံလည်းရှုသိနေတဲ့သိကိုလည်းရှုယောဂလေးကိုပြောင်းရှုလိုက်နားရကျင်တယ်ကြိုက်တယ်ခဲတယ်ပူတယ်အေးတယ်အဲ့ဒါကိုသိပေးလိုက်ခံစားနေတဲ့ခံစားချက်ကလေးကိုသိပေးလိုက်တွေးနေတွေးနေတဲ့တွေးတဲ့စိတ်ကလေးကိုသိပေးလိုက်နားရကျင်တာတွေဘာမှမပေါ်ရင်ဩနားရကျင်တာဘာမှမရှိပါလားလို့သိနေတဲ့သိလေးကိုသိပေးလိုက်ချူစရာမရှိဘူးလို့ထင်ရင်ချူစရာမရှိဘူးလို့တွေးနေတဲ့တွေးလေးကိုသိပေးလိုက်ချူစရာဆိုတာမရှိဘူးဆိုတာဘယ်တော့မှမဟုတ်ချူစရာမရှိဘူးလို့သိနေတာသိပလည်းရင်အဲ့ဒါနန္တရားပဲအဲ့ဒီနန္တရားသိပင်အရှုခံပဲဒါကြောင့်အဲ့ဒီနန္တရားဆိုတဲ့အသီးလေးကိုသိပေးအသီးလေးကိုသိပေးသိတာကိုသိပေးလိုက်တော့အသီးလေးနဲ့နေလိုက်တဲ့သဘောလေးပဲကိုကတော့အတိတတိတည်းနဲ့နေတယ်လို့ထင်တယ်ဒါပေမဲ့တကယ်ကမဟုတ်ဘူးအတိကိုအတိနဲ့သိနေတယ်အတိကိုသိနေသိနေတယ်ရှေးအတိကိုနောက်သိနေသိနေတယ်ဒါကြောင့်မလို့အတိလေးနေရာမှာအတိလေးတစ်ခုဝင်လာတယ်အဲ့ဒီအတိလေးနေရာမှာနောက်အတိတစ်ခုဝင်လာတယ်အဲ့ဒီအတိနေရာမှာနောက်အတိတစ်ခုဝင်လာတယ်အတိနဲ့အတိအတိနဲ့အတိအတိနဲ့အတိတတိတည်းမဟုတ်ဘူးကိုကတော့တတိတည်းနဲ့ငြိမ်နေတယ်လို့ထင်နေတယ်မဟုတ်ပါဘူးတတိနဲ့တတိရှိသည်ပြက်နောက်သည်ဝင်ရှိသည်ပြက်နောက်သည်စားထုတ်ရှိသည်ပြက်နောက်သည်စားထုတ်အဲ့ဒီလိုဖြစ်နေတာအဲ့ဒီလိုဖြစ်နေလို့လည်းအသည့်ဟာတမျိုးတည်းမဟုတ်ဘူးဖြစ်နေတာပေါ့တတိတည်းနေရင်တမျိုးတည်းဖြစ်နေရမှာပေါ့အသည့်တမျိုးတည်းမဟုတ်ဘူးအတွေးတမျိုးတည်းမဟုတ်ဘူးအဲကြောင့်မလို့တမျိုးတည်းမဟုတ်တဲ့အသည့်လေးတွေရှိသည်နဲ့နောက်သည်ရှိသည်ပြက်နောက်သည်စားထုတ်ဖြစ်နေတာပေါ့အဲ့ဒီလိုသဘောပေါက်ထားအဲ့ဒီလိုအသည့်လေးတွေရှင်းနေရင်ကိုပဲအဲ့ဒီအသည့်သည်အရှုခံခန္ဓာလို့ဒီလိုမှတ်ပါအဲ့တော့ပရမတ္ထအသည့်ကိုအသည့်နဲ့ကြည့်တယ်အသည့်ဆိုတာစိတ်အသည့်ဆိုတာစိတ် စိတ်ဆိုတဲ့အသေးကိုနောက်စိတ်နဲ့ကြည့်တယ်နောက်စိတ်နဲ့ကြည့်တယ်ပရမတ်တော့ရိုးရိုးစိတ်ကိုရိုးရိုးစိတ်နဲ့ကြည့်တဲ့သဘောပဲဖြစ်မှာပေါ့နည်းနည်းလေးကြားလိုက်ရင်အသည့်ဆိုတဲ့တရားလေးတွေပြတ်တဲ့သဘောရှိတယ်ပြတ်ပြီးမှနောက်တစ်ခုစားထိုးတယ်လို့သဘောပေါက်လာအဲ့ဒီတော့သဘောပေါက်လိုက်တာဘယ်လိုကသဘောပေါက်တော့ဉာဏ်ကသဘောပေါက်လိုက်တာဒီတော့အသည့်ထဲမှာဉာဏ်ပါလာပြီဉာဏ်ပဲချိန်မှပါလာလေသဘောပေါက်တဲ့ချိန်မှဉာဏ်ပါလာတယ်ဒါတော့ဝိပဿနာဉာဏ်သာဓမ္မေနကလောက်ယူလို့ရတာမဟုတ်ဘူး။သဘောပေါက်အောင်ကြည့်။သဘောပေါက်အောင်ကြည့်။သဘောပေါက်အောင်ကြည့်။သဘောပေါက်တဲ့အချိန်ကဉာဏ်ပါလာတဲ့အချိန်ပဲ။အဲ့ဒါသဘောမပေါက်သေးရင်ရိုးရိုးစိတ်လို့မှတ်။သဘောပေါက်ရင်ဉာဏ်နဲ့ရှင်တဲ့စိတ်လို့မှတ်။အဲ့ဒါသဘောပေါက်တဲ့အချိန်မှာဉာဏ်နဲ့ရှင်တဲ့စိတ်ဖြစ်ပြီးဉာဏ်စိတ်လို့ခေါ်တယ်။အဲ့ဒီဉာဏ်စိတ်တွေကဝိပဿနာစိတ်ပဲ။ဒါကြောင့်သဘောပေါက်အောင်ကြည့်။သဘောပေါက်တဲ့အချိန်မှာဉာဏ်စိတ်ကလေးပေါ်လာပြီးအဲ့ဒီအချိန်မှာဝိပဿနာဖြစ်ပြီလို့အဲ့ဒီလိုမှတ်ပါဒါကထိုင်နေရင်းနဲ့ရှုတဲ့နည်းအဲအခုလိုစဉ်းညာသွားနေတယ်လှုပ်တယ်ရွတယ်ဆိုတဲ့အချိန်ကြတော့လှုပ်တယ်လှုပ်နေတဲ့အမှုရာကိုအဓိကထားပြီးတော့ကြည်ပါအသည့်ဆိုတဲ့နံတရားကိုအဓိကထားကြည့်လို့မရတော့ဘူးဘာဖြစ်လို့တော့လှုပ်နေတဲ့အမှုရာကသွားရင်သွားတယ်လှမ်းရင်လှမ်းတယ်လက်ကလေးလှုပ်ရင်လှုပ်တယ်ယူရင်ယူတယ်ကိုင်းရင်ကိုင်းတယ်အဲ့ဒါလေးကိုကြည့်နေတဲ့အချိန်မှာလက်ကလေးကလှုပ်ရင်လှုပ်တယ်လို့သိစိတ်တော်ကလေးလှမ်းရင်လှမ်းတယ်လို့သိပရမတော့လှမ်းနေတဲ့စိတ်ရှိလို့လှမ်းတယ်နောက်တကယ်လှမ်းပြီဆိုတဲ့အခါကျတော့လှမ်းနေတဲ့မူရာကိုသိတယ်ဒီလိုပြန်ပြောင်းသွားတယ်ပရမခန္ဓာကိုယ်လှုပ်ရှားခြင်းနဲ့စိတ်အရင်ပေါ်တယ်။ဒုက္ခရှိကအရင်ပေါ်တယ်။ပြီးတော့မှခန္ဓာကလေးလှုပ်ရှားလိုက်တယ်။ဒုက္ခနောက်မှဖြစ်တယ်။ခန္ဓာကိုယ်လှုပ်ရှားခြင်းနဲ့စိတ်ကအရင်ဖြစ်တယ်။ခန္ဓာကိုယ်လှုပ်ရှားသွားတာကဒုတိယဖြစ်တယ်။ဒါပရမအစ။အဲရုပ်ကလေးတွေပေါ်လာပြီ၊ရုပ်တရားလေးလှုပ်ရှားမှုလေးတွေဖြစ်လာပြီဆိုတဲ့အခါကျတော့လှုပ်ရှားတာလေးကိုသိတယ်။အဲ့ဒီအချိန်ကျတော့လုံရှားတာကအရင်ဖြစ်တယ်သိတာကနောက်မှဖြစ်တယ်အဲ့ဒါပြန်ပြောမယ်ပရမခြေတော်ကလေးနှမ်းခြင်းနဲ့နှမ်းခြင်းနဲ့စိတ်ကအရင်ဖြစ်တယ်နှမ်းတဲ့ယောက်ကနောက်မှဖြစ်တယ်တကယ်နှမ်းပြီဆိုတဲ့အခါကျတော့နှမ်းနေတဲ့ယောက်ကအရင်ဖြစ်သွားပြီသူ့ကိုသိတဲ့အသည့်ကနောက်ကလိုက်တယ်နောက်တော့ရှောင်းကြွားရင်လည်းကြွားတယ်လို့သိနှမ်းရင်လည်းနှမ်းတယ်လို့သိတိုးရင်လည်းတိုးတယ်လို့သိအောက်ကိုချရင်လည်းချရလို့သိ။အဲ့ဒါကြွားတယ်လှမ်းတယ်ချတယ်ဆိုတာဒါသင်္ကေတအနေနဲ့ပညာသဘောနဲ့တင်ပြီးတော့ပြောပြလိုက်ခြင်းပဲဖြစ်ပါတယ်။အဲရှင်လေးရသွားလို့ကိုယ်စိတ်ထဲမှာရုပ်ရဲ့လှုပ်ရှားတဲ့သဘာဝလေးကိုတတိလေးနဲ့ကမ်းမိပြီဆိုလို့ရှိရင်ကြွားတာတွေလှမ်းတာတွေချတာတွေဒီကိုစိတ်ရောက်เสียမလို့တော့ဘူး။ဘာဖြစ်လို့တော့ကြွရဲနှမ်းနဲ့ချရဲဆိုတဲ့စီစိတ်ကြောင့်လုံးအာကြည့်သွားရင်ကြွနေတဲ့ခြေတော့နှမ်းနေတဲ့ခြေတော့အောက်ကိုချလိုက်တဲ့ခြေတော့ဆိုတဲ့ပုံပန်းသနာပညာပေါ်တင်သွားရတယ်အဲဒါကြောင့်မလို့ပထမတော့ပညာနဲ့တွဲပြီးတော့ရှုမှရှုရတာလွယ်မှာမဟုတ်လို့ကြွရဲလို့မှတ်ခြင်းမှတ်နှမ်းတယ်လို့မှတ်ခြင်းမှတ်ချရဲလို့မှတ်ခြင်းမှတ်ဒါပေမဲ့တကယ်တမ်းရုပ်ရသဘာဝလေးကိုသဘောပေါက်လာပြီဆိုရင်ကြွားတာတွေလှမ်းတာတွေချတာတွေမပါတော့နဲ့အဲ့ဒါတွေပါနေရင်ပညာဆိုတဲ့ပုံမှန်တရားတွေစိတ်ရောက်သွားတတ်တယ်အဲ့ဒီကြတော့ဘာဖြစ်တော့ဘလို့မှတ်ရမလဲရှေ့ကနေပြီးတော့ရွေရှားသွားတယ်ရွေရှားသွားတဲ့အမူအရာလေးကိုသိခြေတော့ရွေရှားသွားတာလားမဟုတ်ဘူးခြေတော့ကပညာရွေရှားတဲ့သဘောလေးကပရမတ်ပညာကိုမကြည့်နဲ့ပရမတ်ကိုကြည့်ပညာကိုကြည့်ရင်ခြေတော်ကိုကြည့်ရင်ကြွားတာရှိမယ်လှမ်းတာရှိမယ်ပရမတ်ကိုကြည့်လိုက်တဲ့အခါကျတော့ကြွားတာလည်းမပါဘူးလှမ်းတာလည်းမပါဘူးရွေရှားတာပဲရှိတော့တယ်ရွေရှားတာဘယ်လိုတော့ဝါယောဝါယောဓာတ်ကလေးကရွေရှားနေတယ်ငြိမ်သွားတယ်ဝါယောဓာတ်ကလေးငြိမ်သွားတယ်ရွေရှားတာလည်းဝါယောငြိမ်သွားတာလည်းဝါယောဝါယောဓာတ်တစ်မျိုးနဲ့လားမဟုတ်ပါဘူးဉာဏ်ရဲ့ရုပ်တွေလည်းပါတာပဲခြေတော်ကလေးကြွားလိုက်တယ်အဲ့ဒီမှာဝါယောဓာတ်ကလေးကတွန်းတင်ပေးလိုက်တယ်သောမဟုတ်ဝါယောဓာကလေးကဘောကဆွတ်တင်ပေးလိုက်တယ်တွန်းတင်ပေးလိုက်ခြင်းဆွတ်တင်ပေးလိုက်ခြင်းသည်ဘယ်လိုကလုပ်နေတာတော့
ဘလူကမှလုံးတာမဟုတ်ဘူးဝါယောဓာကဖြစ်နေတယ်ကိုလုံးတာမဟုတ်ဘူးဝါယောဓာဖြစ်နေတယ်ဝါယောဓာဘာကြောင့်ပေါ်တော့ကြွလန်းခြင်းနဲ့စိတ်ရှိလို့ပေါ်တာကြွလန်းခြင်းနဲ့စိတ်ကနံတွန်းနေမိလိုက်တဲ့ဝါယောဓာရဲ့သဘောလေးကယုတ်နံနဲ့ယုတ်နံကြောင့်ယုတ်တွေဖြစ်နေတယ်အဲဒီလိုနံကြောင့်ယုတ်တွေဖြစ်နေတော့ဝါယောဓာဥဆောင်တဲ့ကြံတဲ့ယုတ်တွေလည်းပဲအာလုံးပြုံစုပြုံပြီးတော့ပေါ်လာတဲ့အခါမှာလှုပ်ရှားမှုသဘောလေးဖြစ်လာတယ်။ရုပ်တွေလှုပ်ရှားလို့ခြေတော်ကြီးကအပေါ်မြောက်လာတယ်။အပေါ်မြောက်လာတဲ့ခြေတော်ကိုမကြည့်ပါနဲ့။ရုပ်တွေလှုပ်ရှားတာကိုကြည့်ပါ။အပေါ်မြောက်နေတဲ့အပေါ်မြောက်တက်လာတဲ့ခြေတော်ကပညာ။ရုပ်တွေလှုပ်ရှားတာကပရမတ်။ပညာမကြည့်ပါနဲ့ပရမတ်ကိုကြည့်ပါ။အကောင်တည်းကြီးမကြည့်ပါနဲ့သဘာဝကိုမြင်အောင်ကြည့်ပါ။နည်းနည်းလေးကျင်သားရလာရင်သဘာဝကိုသေးသေးချာချာမြင်လာပါလိမ့်မယ်။ရွှေရှားတယ်ငြိမ်သက်တယ်တိုးသွားတယ်အောက်ကျသွားတယ်အပေါ်မြောက်လာတယ်တိုးသွားတယ်အောက်ကျသွားတယ်အဲ့ဒီသဘာဝကိုပဲမြင်အောင်ကြည့်ပါအဲ့တော့မိမိအိယာကနေပြီးတော့ခန္ဓာကိစ္စဆောင်ရွက်တဲ့နေရာကိုပဲသွားသွားတရားရှုမှတ်တဲ့ဓမ္မယုံကိုပဲသွားသွားတိကျစဉ်ညာလျှောက်တာပဲဖြစ်ဖြစ်ဒီပုံစံမျိုးကိုသိအောင်ဥစားပေးပါအဲလက်ကလေးလှမ်းပြီးတော့ရေကွက်ကလေးကင်တယ်အာရသုံးဆောင်တဲ့အချိန်မှာလက်ကလေးလှမ်းပြီးတော့ဇုံကလေးကိုင်တယ်ပကံလေးကိုင်တယ်ဒီပုံစံပဲအတူတူပဲဒါသဘောတည်းပဲလှမ်းခြင်းနဲ့စိတ်ဖြစ်တယ်။အော်လက်ကလေးထဲမှာရှိတဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဝါယောဓာတ်တွေဖြစ်ပေါ်လာ။အဲဒီဝါယောဓာတ်ရဲ့အချိန်နဲ့ကြံတဲ့ရုပ်တွေလည်းဖြစ်လာပြီးတော့ခြားထားတဲ့လက်ကလေးပေါ်ပြောက်သွားတယ်၊ရှေ့ကိုတိုးသွားတယ်။ကိုင်တယ်။အဲ့တော့ကိုင်တယ်ဆိုတာကတော့ပြဉ္ညာနဲ့ပြောလိုက်တာ။ပရမမှာကိုင်တယ်၊ယူတယ်၊ငင်းတယ်ဒါပေမဲ့တကယ်တမ်းရုပ်ရည်သဘောကိုသဘောပေါက်လာပြီဆိုရင်ကြိုင်တယ်လို့လည်းမသတ်မှတ်နဲ့ယူတယ်လို့လည်းမသတ်မှတ်နဲ့ထိတယ်လို့လည်းမသတ်မှတ်နဲ့ဘာတွေဖြစ်နေတော့ဝါယောဓာတ်တွေရွေရှားနေတယ်ငြိမ့်သက်တယ်လှုပ်ရှားတယ်ရွေရှားတယ်လှုပ်ရှားတယ်ငြိမ့်သက်တယ်ရွေရှားတယ်လှုပ်ရှားတယ်ငြိမ့်သက်တယ်အဲဒီမှာထိတဲ့နေရာမှာဘာဖြစ်တော့မာသဘောပျော်သဘောလေးရှိတယ်ခြေတော်ကလေးနဲ့ကြမ်းပြင်းနဲ့ထိတယ်မာသဘောပျော်သဘောလေးကိုသတိထားမိတယ်လက်ကလေးနဲ့ဇုံကလေးကိုင်းနေမာသဘောပျော်သဘောသတိထားမိတယ်။မာသဘောပျော်သဘောသည်ပထဝီ။ပူသဘောအေးသဘောသည်ဒီသော။လက်ကလေးနဲ့ဇုံလေးကန်လိုက်တဲ့ဟာအေးဆက်ဆက်ကလေးကိုင်းမိမယ်အာဒါဒီသောရဲ့သဘောလေးပဲ။ပူတဲ့သဘောလေးသတိထားမိမယ်ဒါဒီသောရဲ့သဘောလေးပဲ။အဲအမာကန်ကလေးရှိတော့ကိုင်းမိတယ်ဒါပရိဝေရဲ့သဘောလေးပဲ။အဲလက်ကလေးကိုပြန်ရုပ်လိုက်တယ်ဒါဝါရောရဲ့သဘောလေးပဲ။ရဝါယောရဲ့သဘောဒေဇောရဲ့သဘောပရိဝေရဲ့သဘောဒီသုံးမျိုးတွေထင်ရှားတယ်အာဘောတွေမထင်ရှားဘူးအဲ့ဒီလိုလေစိတ်ထဲမှာယုံရဲ့သဘာဝလေးတွေကိုအကဲခတ်ပြီးတော့လှုပ်ရှားပေးပါအဲ့ဒီလိုလှုပ်ရှားပေးတဲ့အခါမှာဝါယောတက်လို့ပြောလဲဉာဏ်ရုပ်တွေပါတာပဲပရိဝေလို့ပြောလဲဉာဏ်ရုပ်တွေပါတာပဲဒေဇောလို့ပြောလဲဉာဏ်ရုပ်တွေပါတာပဲဉာဏ်ရုပ်တွေထဲမှာထင်ရှားတာတော့မာဘုတ်၄ပါးပေါ့အဲ့ဒီမာဘုလေးပါးနဲ့ဉာဏ်ရုပ်တွေပေါင်းစုပြီးတော့ခြားရတဲ့ခြေတော်ပေါ်မြောက်လာတာပဲခြားရတဲ့လက်အပေါ်မြောက်လာတာပဲခြေတော်ကိုမမြင်စေနဲ့လက်ကိုမမြင်စေနဲ့ခြေတော်ကအာယုံမပြုတ်နဲ့လက်ကအာယုံမပြုတ်နဲ့ဓာတ်သဘာဝလေးတွေကိုအာယုံပြုတ်သိနေတဲ့သိလေးကိုအာယုံပြုတ်အဲ့ဒီတော့ပြန်ပြီးတော့ပြောမယ်ဆိုလို့ရှိရင်ခန္ဓာကိုရွေရှားနေတဲ့အချိန်မှာရွေရှားတဲ့ရုပ်ကိုဒီကထားကြည့်ပါစိတ်ကိုအဓိကမထားပါနဲ့။ဘာဖြစ်လို့တော့ဆိုကြပါစို့။တဏှာညင်တဏှာညင်နှမ်းနေတဲ့အချိန်မှာမိမိရဲ့စိတ်ကသက်တောင့်သက်သာဖြစ်တယ်လို့လည်းပဲဖြစ်တဲ့အခါလည်းရှိခြင်းရှိမယ်။သက်တောင့်သက်သာမဖြစ်တဲ့အခါလည်းရှိခြင်းရှိမယ်။သက်တောင့်သက်သာဖြစ်ရင်ဒုက္ခဝေဒနာ။သက်တောင့်သက်သာမဖြစ်ရင်ဒုက္ခဝေဒနာ။သိနေတာလေးကစိတ်ဝေဒနာတွေဖြစ်တယ်စိတ်တွေဖြစ်တယ်စိတ်ကိုကဲခတ်လိုက်ရင်စိတ်စရာတခြားလားတခြားမဟုတ်ဘူးတွေးစိတ်တွေးစိတ်ဒီဘာမှဖြစ်မနှောမှဖြစ်မနှောကွာယုံပြုတ်ပြီးတော့တွေးစိတ်ကလေးကိုရှုတ်လိုက်တာနဲ့လှမ်းနေတဲ့ခြေတော်ဒီအလိုလိုရပ်သွားမယ်လှမ်းနေတဲ့လက်ဒီအလိုလိုရပ်သွားမယ်မရပ်လို့မဖြစ်ဘူးဘာဖြစ်လို့တော့ကိုယ့်ရဲ့ဥဒေချက်ဒီစိတ်စီရောက်သွားလို့အဲဒါကြောင့်မလို့တဏှာချင်းတဏှာချင်းလှမ်းနေတဲ့အချိန်မှာစိတ်ကိုရှုတ်ကျင်ခဲ့သည်ရှိတော့လှမ်းနေတဲ့ခြေတော်ကိုရပ်ပြီးမှစိတ်ကိုရှုတ်ခန္ဓာမှုကိုရှုခြင်းရင်လည်းလှမ်းနေတဲ့ခြေတော်ကိုရပ်ပြီးမှခန္ဓာမှုကိုရှုပါ။ဇုံနည်းလူသာပါပဲအာဟာရသုံးဆောင်နဲ့ อาหารนี่ก็ซาไล่ได้ซามาติได้ป่วยบ่มาติงายงามาติช่วยชมมาติเลยเลมาติอะไรโลติได้อาหารก็ติได้สิ่งนี้ก็ชุเจนะส่วนเล็กๆก็ยัดทลายไปแล้วไม่อยากเพิ่นน่ะสิกอาหารติได้สิ่งนี้ก็ดาไรไม่อยากนะป่าอยู่สุดาหน้ามิ้วติไปนะไม่เพิ่นน่ะลงนี่ได้เวชานี่ได้เล็กๆก็ได้ชุเมตีนี่ได้อาหารก็ติได้สิ่งก็ได้ชุเมหน้ามิ้วลงชุเมส่วนเอง แต่มิวมาไม่มีแบบผิดเด็ดอะไรจะเนี่ยมิวลงชิโรมียาบุเสกุชิมาละโยกุชิมาละลูกชายนี่เลยโยกุชิยิมลูกชายนี่เลยโยกุเป็นชิเสกุมิชิวเนี่ยเสกุชิโรเมส่วนยิมลูกชายนี่เลยโยกุยัตหาอะไรจะมาลงทุนสาเรส่วนยิมแล้วก็เลิกงานนั่นเองใช่ไหมพระเจ้ามิวชาบิดาพินิยา แล้วก็เลยนั่นเองใช่ไหมแล้วก็ไปอายุบิวอาราดูขันเวว่าดูทำไมเราเลยก็ด้วยด้วยบิลว่าจริงก็จะสาวยันนี่เลยใช่ไหมแล้วก็เลยก็ชาท่าว่าจริงก็จะกูอายุบิวมิวชาเลยใช่ไหมมิวจริงก็จะกูอายุบิวอาราก็ตีเลยใช่ไหมอาราตีเลยก็จะกูอายุบิวอะไรใช่ไหมแล้วก็เลยก็ยินท้าบีบ่าว่าเลยใช่ไหมแล้วก็เลยยินบีบ่าแล้วก็เลยเราชาเลยใช่ไหมว่าเลยก็จะกูยินท้าบีบ่า อารมณ์นั้นมีอารมณ์เหมือนส่วนอารมณ์นั้นมีอารมณ์สิ่งก็ไม่มีอะไรสักแต่ใจเนี่ยไม่ชื่นนั่นนี่อ่ะด้วยแต่แกนั้นที่เป็นสิ่งสิ่งตัวจริงมาเรื่อยส่วนอารมณ์นั้นมีอารมณ์ไม่อยากบุแต่มีสิ่งที่มีสิ่งเหล่านั้นอะไรเช่าแล้วก็เล่นนั่นนักก็เดาอยู่นักก็เดาไปนักก็เดาอยู่นักก็เดาภาษาเรื่องคนนักก็เดาว่านักก็เดามีนักก็เดาเดาบีมาเดาเราเองอายุวันไม่พิการเราที่เป็นการงงเก่งตัวนั่นเนี่ยอารมณ์มาโมลุภาษาก็เลยว่าอย่างเช่นกันแล้วก ဒီမှာတော့ဘုရားရှင်ကလည်းတခုပြီးမှတခုဖြစ်ပါစေ။အတိကိုအာယုံမပြုပါနဲ့။စိတ်ကိုမရှိပါနဲ့။ဝေဒနာကိုမရှိပါနဲ့။ လောရှားနေရင်လည်းသွားနေရင်လည်းနန္တရားကိုရှုကျင်တဲ့ပါဆိုရင်လည်းပဲရက်နေတဲ့ခြေတော်ကလေးကိုသွားနေတဲ့ခြေတော်ကလေးကိုရက်ပြီးမှရှုပါသွားနေတဲ့ခြေတော်ကလေးကိုမသွားဘဲနဲ့ခြေစုံရက်ပြီးမှရှုပါအဲ့ဒီလိုဆိုရင်နန္တရားစီကိုအသိစီကိုဝေဒနာစီကိုမိမိရဲ့ရှုဉာဏ်ကတန်တန်မှန်မှန်ကြားရောက်သွားပါလိမ့်မယ်ခြေတော်ကလည်းသွားနေတယ်သိနေတဲ့အသိကိုလည်းရှုအောင်မယ်ဆိုရင်သိနေတဲ့အသိကိုအဓိကတာရှုလ အဲ့ဒါကြောင့်မလို့လှူရှားနေတဲ့ဈေးညာရှောင်ခြင်းမူရာနဲ့ချွတ်မှတ်မယ်ဆိုရင်လှူရှားနေတဲ့မူရာကိုအဓိကတာရှုပါ။ထိုင်ခြင်းတရားပုံနဲ့ရှုမယ်ဆိုရင်သိနေတဲ့အသိနဲ့ခန္ဓာကိုယ်ရဲ့ဖောက်ပြောင်မှုလေးတွေကိုအဓိကတာရှုပါ။အဲ့ဒီလိုနှစ်မျိုးကွဲပြားအောင်မှတ်ပြီးတော့ဘယ်ချိန်မှပဲဖြစ်ဖြစ်သတိပ္ပဏဂိမ်းနေဖို့လိုပါလေ။အဲမတ္တရာခြင်းတရားပုံနဲ့ရှုမယ်ဆိုရင်တော့ဒါထိုင်နေခြင်းဣရိယာပုံနဲ့ရှုတဲ့သဘောမျိုးပဲယူရမှာပါ။ဒါကြောင့်မတ္တရာခြင်းဣရိယာပုံရှုမယ်။ထိုင်နေခြင်းဣရိယာပုံရှုမယ်။လဲလျောင်းခြင်းဣရိယာပုံရှုမယ်။အဲ့ဒီသုံးမျိုးသည်ရှုခြင်းတူပါတယ်။ဈဉ္ညာလျှောက်ခြင်းဣရိယာပုံရဲ့အာဟာရသုံးဆောင်နေခြင်းဣရိယာပုံရဲ့ခန္ဓာကိစ္စဆောင်ရခြင်းဣရိယာပုံရဲ့အဲ့ဒီအချိန်ဒီမှာသည်ရှုခြင်းတူပါတယ်။အားလုံးပေါင်းလိုက်တဲ့အခါကျတော့ခန္ဓာကိုလှုပ်ရှားနေတဲ့အချိန်မှာရှုခြင်းခန္ဓာကိုငြိမ်သက်နေတဲ့အချိန်မှာရှုခြင်းအကျမ်းမြအဖြစ်ဒီနှမျိုးပဲရှိပါတယ်ခန္ဓာကိုလှုပ်ရှားနေတဲ့အချိန်မှာလှုပ်ရှားတဲ့မူရာကိုဒီကထားကြည့်ခန္ဓာကိုငြိမ်သက်နေတဲ့အချိန်မှာသိနေတဲ့စိတ်ကိုဒီကထားကြည့်ပါအဲဒီလိုသတိပ္ပဏကိန်းပြီးတော့ရှုသွားကြမယ်ဆိုရင်ဝိပဿနာဉာဏ်ဖြစ်နိုင်ရင်လည်းဖြစ်ပါလိမ့်မယ်ဝိပဿနာဉာဏ်မဖြစ်နိုင်ရင်လည်းပဲသမာဓိမဲ့ခင်သုံးပါတည်ပြီးတော့ကိလေသာကြားမဝင်ပဲကိလေသာတွေကိုကာကွယ်ပြီးသားဖြစ်သွားပြီသတိမှတ်ကလေးစိတ်နေတာဖြစ်တဲ့အတွက်မိမိရဲ့တဏ္ဍာမှာတမာရီလေးလည်းပဲကျင်းနေတယ်သတိလေးလည်းပဲကျင်းနေတယ်ဝရိယတရားလေးလည်းဖြစ်ပေါ်နေတယ်အဲ့ဒီတရားလေးတွေဖြစ်နေခြင်းဒီဘယ်နေရာမှာသွားကျေးဇူးပြုတယ်လဲဆိုရင်ထိုင်ခြင်းတရားပေါ်တဲ့တရားရှုတဲ့နေရာအထိသွားပြီးတော့ကျေးဇူးပြုတာဖြစ်တဲ့အတွက်ထိုင်ခြင်းတရားပေါ်တဲ့တရားရှုတဲ့အခါမှာမြန်မြန်ကြီးတမာရီရခြင်းနဲ့မြန်မြန်ကြီးဉာဏ်ဖြစ်ပေါ်စေခြင်းမာတယ်ဆိုရင်ဣရိယာပုတ်တိုင်းမှာတတိလေးကထားပေးပါတတိပ္ပဏလေးကိန်းထားပေးပါသ ตริปรามยามยาเกยทัญญิริยาบุญในชุเรคามะยามยานิคิยาบาระตริปรามเกยมุเนยทัญญิริยาบุญในเตยชุเรคามะคิยามุเนบาระไทนาไทนิระดุริมยานิวิโรบามาชุโลมยาภุสราติอเปญบะอิริยาบุญติมาตริปรามเกยนานุผิดาบาอะราจาดุริเนวิโรตมาริเลยะออเสกโกสุซิ่นไนออเสกโกสุซิ่นวิโรชุไนเจมาระโซยิง อมุญญาเรมะตริลิกะปิรตริปรากิณฑาเปบะตวารายลาเรสาเรตอดันนิเรไทนะขณะโกอยู่ชะไรอมุญญาเรมะตริปรากิณฑาเปบะอะริโลตริปรากิณฑาเปยิงเสกโกฉุฏิปิดาภิเทญจองปิดาภิตมะริเลเลลุโลยะปิรไทญิริยะปงเนชุเรคามะลอเลนิโกตมะริยะปิวิปัตตะนะญะเนมะซอปอลาไนมาเรลุอะริโลตะบอปอกปิรเก อาลองตาฤขอไล่จ้าสาธุสาธุเอจัมมาฉันนาสาภิเมสสาพะยาศีอีตันตระระเมญจีโกนีละตะควะติเนอองยุสุสาชอกทบะเนนอตันตระภิปกโกตุปกโกเมญญะผิดจะละสิ